ပညာရေးအတုံးကျဉ်ညင့်တင်လေးကိုဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားအယောက်40ကျော်ကိုကျောင်းကထုတ်ပေးလိုက်တာဟာအယတအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကပြောပါတယ်။ပညာရေးအတုံးကျဉ်ညင့်တင်ပေးရအပါအဝင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖို့ခဲ့ကြတဲ့ရုံးကတောင်းဆိုချက်ဆက်တစ်ချက်ကိုပါအစိုးရလွှတ်တော်အနေနဲ့အများဆုံးအကောင့်ထဲပို့ပေးဖို့ဆက်လက်ဆန္ဒထုတ်ဖို့သွားကြမယ်လို့လည်းဆန္ဒပြကျောင်းသားတွေကပြောပါတယ်။ဒီလိုကျောင်းသားတွေကိုကျောင်းထုတ်ပေးတာဟာဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်နေတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဆက်တဲ့မြန်မာပြည်ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်နေတဲ့အဖွဲ့တွေကလည်းသဘောထားအတူတူကြီးညာချက်ထုတ်ပြန်ကြပါတယ်။အသေးစိတ်မဆူမုံကပြောပြထားပါတယ်။
ဟုတ်ပါတယ်ပညာရေးတုံးစီတိုးမြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီတောင်းဆိုချက်ကိုတခြားပြည်နယ်နဲ့တိုင်းတွေကကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်ဇန်နဝါရီလ25ရက်နေ့မနက်ပိုင်းမှာတော့ရတနာဘုံဆန္ဒပြကျောင်းသားတွေကိုမန္တလေးတိုင်းဆိုရဖွဲ့ကထိန်းသိမ်းပြီးမိဘလက်ထံပြန်အပ်နှံခဲ့ပြီးတဲ့နောက်ဇန်နဝါရီလ26ရက်နေ့ကနေစလို့ရတနာဘုံရမဲတင်းမိထီလာမိုးညင်းစတဲ့တက္ကသိုလ်ကျောင်းတွေကဆန္ဒပြကျောင်းသူကျောင်းသားကိုဇက်တိုက်ဆိုသလိုကျောင်းကနေပြီးတော့2019-2018ပညာသင်နှစ်မှာသင်ကြားခွင့်ကိုရပ်ဆဲလိုက်တာဟာဒီကနေ့အထိဆိုရင်တော့အယောက်40ကျော်သွားပြီဖြစ်ပါတယ်အခုလိုမျိုးကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းအာဏာပိုင်တွေဘက်ကထုတ်ပယ်နေတာဟာပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုကောက်ထက်ကျော်ကပြောဆိုလိုက်ပါတယ
်ကျွန်တော်ကြားရတာကတော့အကုန်လုံးဒီဘက်ကိုထုတ်မယ်လို့ကျွန်တော်တို့သိထားတယ်အခုချိန်ကြီးတော့အော်ကျွန်တော်တို့တစ်ဖွဲ့နဲ့ထောက်နေတာအခုလေအယောက်40ဒီဖြစ်သွားပြီပေါ့ညအခုကသူကဆန်းတော့မဖက်ဘူးဒါလို့ဆိုကျောင်းထုတ်လိုက်တာကအဲ့ဒီကျောင်းသားတွေရဲ့ဘဝကိုတတ်ပလိုက်တာပဲကျွန်တော်ကအဲ့လိုပဲဖြူနေတာနောက်အဲ့တော့အခုသူတို့ထုတ်တဲ့ကျောင်းကြီးကနေကတော့ကျွန်တော်ကျောင်းသားတို့ဆိုရင်ရှုတော့တာပဲကြည့်ကြည့်အမိုးကြီးဆန်းကြီးဆန်းလုံးနဲ့ဒီနဲ့ပဲတိုင်တာတိုင်တာတိုက်နေရတာကျွန်တော်ကြည့်တဲ့အခါကျတော့အမိုးကြီးဆန်းကြီးဆန်းလုံးနေနေလဲတိဝါမှုမရှိဘူးကျောင်းသားတို့ဆိုရင်ရှုတော့တာကြည့်လဲဘလို့ကပြည်စုံနေဒါသိကနေမဟုတ်ပါဘူးအဲ့တော့ဒီသိကနေကိုကျွန်တော်လက်တင်ခံလို့မရဘူးအဲ့ဒီသိကနေဘာကြောင့်ရှိရလဲဆိုတဲ့အခါမှာဆရာနာရှင်သူကဆက်ဆက်လာတော့သူကဆရာနာရှင်ဆိုနေတည်ငြိမ်ဖို့အတွက်ဒါဟာကျောင်းသားလူချောင်းမှုတွေကိုတော့သူကချိုးနေဖို့အတွက်ထုတ်ထားတဲ့ကျောင်းသိကနေကိုယူဆတယ်အဲ့ဒီသိကနေကိုပဲဒီမိုကရက်တစ်အစိုးရလိုအမိခံနဲ့ဟောဒီ MND အစိုးရကဆက်အသုံးပြုပြီးသူ့ကိုထုတ်နေတာဆရာနာရှင်ရဲ့လက်ဆုံးလုပ်ပြီးတဲ့လုပ်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်
အခုလိုမျိုးကျောင်းသားတွေဆန္ဒထုတ်ဖော်လို့ကျောင်းကထုတ်ပေးတာဟာဒီမိုကရေစီရဲ့အလေးအထားဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့လုပ်ရအတိုင်းနဲ့လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကိုယ်ရဲ NNER ကလည်းကြေညာချက်ထုတ်ပါတယ်။ကျောင်းသားတွေဂုဏ်သိက္ခာရှိရှိအမြန်ဆုံးကျောင်းပြန်တက်ခွင့်ပေးဖို့တောင်းဆိုတဲ့သဘောထားနဲ့ပတ်သက်ပြီး NNER ကပညာရေးသုတေသနနဲ့မူဝါဒရေးရာမူမတ်တူတူမှာကအခုလိုပြောပါတယ
်။လူထုတင်ရောက်ထားတဲ့အစိုးရဒါကိုယ့်နဲ့ဒီမိုကရေစီအလိုင်းရောင်းတစ်ချောင်းလုံးမှာအထူးလက်တွဲခဲ့တဲ့သူတွေကအစိုးရဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီလူမျိုးကလာမှာကျွန်တော်ဒါမျိုးတွေလုံးဝမရှိတော့ဘူးလို့မျှော်လင့်ထားတာပေါ့နော်အရိုးရိုးလေးပဲအရင်တွေ့ရင်လေအဲ့တော့တကယ်လို့ကိုအစိုးရမဖြစ်ခင်ကာလမှာတော့ဒီလိုဖိနှိပ်ချုပ်ချယ်ပြီးတော့ပေါ့နော်ချိန်ချောက်တဲ့ဥပဒေတွေကိုဒီပြက်လာတဲ့အစိုးရဒီဒါဟာမတရားတဲ့ဥပဒေတွေပုံမှန်တွေစီကံစီမင်းတွေကိုချက်သိမ်းပေးနိုင်တဲ့အခွင့်အာဏာတွေသူတို့ရသွားပြီဆိုပြီးတော့ကျွန်တော်တို့အဲဟိုမျှော်လင့်ထားတာပေါ့ဒါပေမဲ့လက်တွေ့မှာအဲ့ဒါကိုဆက်ကျင့်သုံးတဲ့အစိုးရပဲသွားဖြစ်နေတော့မှတို့တော်တော်လေးနားမလည်နိုင်အောင်လည်းဖြစ်တယ်စိတ်လည်းပြင့်မိရပေါ့နော်သူတို့ဒီကျောင်းသားကိစ္စမှာအရင်ထင်ရှားသွားရပေါ့နော်ပြက်လာတဲ့အစိုးရတိုင်းကကျောင်းသားဆိုတာကချစ်ကလေးရှိချူးခြင်းနဲ့သူအစိုးရနဲ့ကျောင်းသားကိုရန်သူတစ်ဖွဲ့ဆက်ဆံတယ်ဆိုတဲ့အယူဆတာမရှိတဲ့ဘူးဖြစ်နေဟောဒီလိုမျိုးလေတိုင်းနိုင်ငံကြီးအသွေးကူးကြောင်းတဲ့ကာလတွေမှာလေ
ကျောင်းသားတွေအနေနဲ့ကတော့သူတို့အဓိကတောင်းဆိုတဲ့ပညာရေးအသုံးစရာမြင့်တင်ပေးရအပါဝင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကငင်းငဲစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ကတောင်းဆိုချက်17ချက်ကိုလည်းတစ်ပါးတည်းတောင်းဆိုသွားကြမှာဖြစ်တယ်လို့ဘကကအကြောင်းသားကိုကောင်းထက်ကျော်ကပြောပါတယ
်။ပညာရေးတောင်းဆိုမှုတစ်ခုတည်းကတော့ဒီပြဿနာကိုပြင်လဲနိုင်မှာမဟုတ်ဘူး။ဒါဟာအရင်းမှန်ပြဿနာမဟုတ်ဘူး။အရင်းမှန်ပြဿနာကတော့ကျွန်တော်တို့သမိတ်မောက်ခဲ့တဲ့ဒီမိုကရေစီပညာရေးသမိတ်စစ်ကြောင်းတို့ကတောင်းဆိုခဲ့တဲ့17ချက်ဖြည့်ချင်းမှလာရင်ဒါအရင်းဆုံးပြဿနာဖြစ်တဲ့ဒီ17ချက်ကိုဖြည့်ချင်းမှလာရင်ဒီကျောင်းသားတိုက်ပွဲကြီးကျောင်းသားလှုပ်ရှားမှုကြီးမှုကြီးကနောက်နောက်မပေါ်ပေါက်နဲ့အကောင်းဆုံးကြီးကလည်းဖြစ်တယ်။အဲကြောင့်ကျွန်တော်တို့သမိတ်ပညာရေးတောင်းဆိုခဲ့တဲ့17ချက်ကိုအစိုးရအနေနဲ့ဖြည့်ချင်းပြီးပါအဲ့လိုကျွန်တော်တို့တောင်းပူရတာဖြစ်ပါတယ်။
ကျောင်းသားတွေကိုကြောင်းထုတ်တာဟာအကြောက်တရားဖြစ်အောင်တံပြန်ဖိနှိပ်အရေးယူမှုတစ်ရဖြစ်ပြီးဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပုံရိပ်ကိုထိခိုက်စေနိုင်တာကြောင့်ပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနတို့အနေနဲ့ကျောင်းထုတ်ခံကျောင်းသားတွေကျောင်းပြန်တက်ခွင့်ရဖို့အမြဲဆုံးဖြည့်ရှင်ဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်က
ဘောရာကြီးညာချက်ထုတ်ပြန်ပါတယ်အဖွဲ့ချုပ်ရဲ့ဒီဥက္ကဋ္ဌဥတုတကလည်းကျောင်းသားတွေရဲ့အရေးအမြဲဆုံးပြင်လဲစေချင်ပါတယ်လို့ခုလိုပြောပါတယ်လုံးလုံးစေဖြစ်နေရပုံမှာကျွန်တော်အားလုံးအဆင်ပြေအောင်တော့ကျောင်းပြန်လက်ခံပေးလိုက်ပါတော့အဲ့ဒါဆိုတော့အဆင်ပြေတော့မှာပါအဲ့တော့ဒီဘက်ကလည်းလက်ခံမှုရအောင်အဆင်ပြေမယ်ဟိုဘက်ကကျောင်းသားတွေရဲ့နှုတ်နှစ်ဖက်အဆင်ပြေမဲ့ညီอยู่
ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ရှင်။